မြန်မာနိုင်ငံမြောက်ပိုင်းဒေသကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းဒေသမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ချင်းချင်းတွေအကြားနဲ့မြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့စစ်ရေးပြိပခါတွေကြောင့်ဒီရက်ပိုင်းတွင်မှဒေသခံကြေးရွာသားတွေစစ်ပေးတင်းရှောင်နေရမှုများပြားလာသလိုစစ်ပွဲအတွင်းမှာအရက်သားတွေကိုထိခိုက်မှုတွေလည်းရှိလာနေပါတယ်။ဒီကြောင့်ပြည်စုံကိုထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောင်နိုင်ကွဲအင်ကဆက်သွယ်မေးမြန်းပြီးခုလိုသတင်းပေးပို့ထားပါတယ်ရှင်။
ရှမ်းပြည်နယ်မြောက်ပိုင်းနမ်မတူမြို့နယ်တွင်းကပန်လုံကျေးရွာတစ်ဝိုက်မှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA နဲ့ DNLA တန်းပလောင်တပ်ဖွဲ့တွေကြားဒီကနေ့မနေ့ထိတိုက်ပွဲပြင်းထန်နေတာကြောင့်ဒေသခံတွေဟာတီပေါ်နမ်မတူစားတဲ့မြို့တွေမှာထွက်ပြေးနေသူရှိသလိုပိတ်မိနေတဲ့သူတွေလည်းရှိနေပါတယ်။လက်ရှိရွာတွင်ပိတ်မိနေသူတွေနဲ့ထိခိုက်မှုရှိတဲ့ရွာသားတွေကိုကယ်ထုတ်လာခဲ့တယ်လို့ကူညီရေးဖွဲ့ဝင်ဆိုင်းလိန်ခန်းကပြောပါတယ
်။ဒီမနေ့ကမနေ့6နာရီလောက်တော့မှပြန်ပြီးတော့ကလပ်ပြန်ပြန်ကြားရတာပေါ့။မနေ့ပိုင်းကျမှတစ်ဖက်ကိုသူတို့ပြန်ကြည့်ပြီးတော့မှထိခိုက်ပြီးတဲ့တွေနောက်တော့ဆောင်တဲ့တွေမနေ့ကပြစ်ခမီးတဲ့ဟိုဒီလိုသွားတဲ့ဟိုကလီမာလေးတစ်ယောက်အဲ့ဒါပြင်ပြီးမှပြောတော့ပေါ့။ခုန6နာရီပြန်လာတော့မှကားတန်းနဲ့လုံးလေးနားစီးနဲ့ပြန်လာပြန်လာတယ်ကွ။မနေ့တော့အတော့အမျိုးသမီးနဲ့ရောက်နည်းနည်းရောက်မှာဆက်ခံရရတယ်။ဟိုအသက်70ကျော်လောက်ရှိတဲ့နမ်မွေးအောင်ဆိုတဲ့မိန်းကလေးကတော့ခဏကတော့မှမှန်လို့ဆိုတာသိရတယ်။ဒီကျတော့ပြက်ဖို့သူတို့ချက်ပြေလာတာတွေ့တယ်ညာ။အမျိုးသမီးတစ်ယောက်တန်ရန်ရတာလေ။
မနေ့ကတောင်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့တွေကနေနေရာယူထားတဲ့ပန်လုံစခန်းကိုတမ်းပလောင်တပ်ဖွဲ့တွေကနေလာရောက်တိုက်ခိုက်ခဲ့လို့တိုက်ပွဲပြင်းထန်စွာဖြစ်ပွားနေတယ်လို့သူကဆိုပါတယ်။တိုက်ပွဲဖြစ်ပွားနေမှုကြောင့်ပန်လုံနဲ့နီးဝန်းကျင်ကျေးရွာကရွာသားတွေဟာစစ်ပေးလွတ်ရာဒေသဘက်ကိုတိမ်းရှောင်နေရပါတယ်။နမ်ဘရူမြို့နဲ့မန်ဆန်ကျေးရွာတွင်မှာတော့စစ်ရှောင်ရွာသား100ကျော်ရောက်ရှိနေတယ်လို့ဂူကြီးရေးဖွဲ့ဝင်ဆိုင်းလိန်ခန်းကဆက်ပြောပါတယ
်။အဲမနေ့တော့ဆယ်ရပဲသူတို့မန်ဆန်ဘက်ကိုကျေးရွာကြတာများတယ်။ကျွန်တော်ကလည်း100ရောက်ဆိုလားမသိဘူး။အဲ့ဒါမနေ့တော့ပါနော်။ပုံတွေတော့မရှိတော့ဒီနေ့ဆက်ဝင်ဝင်လာလိမ့်မှာပေါ့နော်။
အလားတူဒီဘောမျိုးကစစ်ဆောင်စခန်းတွေမှာပန်လုံနဲ့အနီးဝန်းကျင်ကျေးရွာကစစ်ဆောင်ရွာသား900ကျော်ရောက်ရှိနေတယ်လို့ဝမ်မောလူမှုအကူအညီပေးရေးဖွဲ့ခေါင်းဆောင်ကိုမျိုးကပြောပါတယ
်။ပန်လုံကနေပြီးတော့ထွက်လာတာကကျွန်တော်တို့ဒီသာသနာ2500ဘုံကြောင်မှာကလူကြီး220၊တာဘုတ်ဘုံကြောင်မှာကလူကြီး320။အခုနောက်ထပ်ဘောဂျူမှာကနိုင်လွယ်ပန်ခါပန်ခိုင်ရွာဘက်ကလူကြီး368ဒီဘောမှာလည်းဟုတ်ရဲ့ခင်ဗျာ
။စစ်ဘေးရှောင်ရွာသားတွေအနေနဲ့ဆက်လက်ရောက်ရှိလာဖို့ရှိနေသေးတယ်လို့ကိုမျိုးကပြောပါတယ်။DNL တပ်ဖွဲ့အနေနဲ့တောင်ပိုင်းရှမ်းပြည်တပ်မတော်ပါဝင်မြန်မာတပ်မတော်နဲ့ပါတရက်ပိုင်းတွင်းမှာတိုက်ပွဲဖြစ်ပွားနေတာပါမနေ့ကလည်းနမ်မတူမြို့နယ်ပန်ဟချေးရွာနီးမှာတနေရနန့်ဆန်မြို့နယ်မန်ကန်နဲ့စခန်းသာရွာကြားမှာတနေရဖျားကြီးရွာ73ဟုံးကျေးရွာကြားမှာတောင်ပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့နှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့တယ်လို့လည်း DNL ဘက်ကထုတ်ပြန်ထားပါတယ်အလားတူကချင်းပြည်နယ်ဒေသဘက်မှာလည်းမြန်မာတပ်မတော်နဲ့ KIU ကချင်းလွတ်လပ်ရေးဖွဲ့တို့ကြားစစ်ရေးသိမ်းမှနေတဲ့အခြေအနေမှာရှိနေပါတယ်ဒီကနေ့မှာဝိုင်းမော်မြို့နယ် KIU ခြေပြူရလွယ်ဖောင်တောင်နဲ့အင်ဂျန်ရန်ဒေသတွေမှာတိုက်ပွဲဖြစ်ပွားနေစေလို့ကချင်းငင်းချမ်းရေးကျူးဆောင်ဦးဆန်အောင်ကပြောပါတယ
်။ဒီလေရင်တွေကတော့ခေါတုံခေါတန်တိုက်လေရင်တွေသွားနေတာတွေ့တယ်ခင်ဗျ။ထိုးစစ်ကအဲလွယ်ဖောင်နဲ့အရင်တုံးပေါ့နော်။အဲ့ဘက်ရပြည်တမ်းဖာတည့်ရဲ့ area တွေကရင်းလေးနေရရဲ့အဲ့ဘက်ကိုလေရင်ရောခြေလေရင်ရောအကုန်အဲ့ဒါနဲ့ထိုးစစ်ဖြစ်နေတယ်လို့သိရတယ်။ဝိုင်းမော်မြို့နယ်နဲ့အင်ဂျန်ရန်မြို့နယ်ပေါ့
ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေမှာတပ်မတော်ဘက်ကလေကြောင်းကူနဲ့တိုက်ခိုက်တာကြောင့်အရသားတွေထိခိုက်မှုရှိနေတယ်လို့ကချင်းငင်းချမ်းရေးကျူးဆောင်ဦးဆောင်အောင်ကဆက်ပြောပါတယ
်။ဒေသခံတွေကတော့အဲဒီလိုင်ဖုံးဘက်ကတော့အစိုးရကသူကပြေးကြပြောတပ်မဟာတိအင်ဂျန်ရံမြို့နယ်မှာကျတော့19ရက်နေ့ကစကင်းမှာလေနဲ့ပြစ်တာအဲဒီလေနဲ့ပြစ်တော့ရက်သားအိမ်ကြီးချီပြီးညီလောင်သွားတယ်အင်ဂျင်40လောက်လို့ရောညီလောင်သွားတယ်လို့ပြောတယ်။အဲဒီကရက်သားတွေကတော့ဝိုင်းမော်ဘက်မှာသုခတေစားအနေနဲ့အဲဒီမှာဝင်လာတယ်လို့သိရတယ်ခင်ဗျ။
မြန်မာတော်မတော်ကနေလေးလကြလေချောင်းနဲ့ရောလက်နဲ့ကြီးနဲ့ပါအဆက်မပြတ်ထိုးစစ်စင်တိုက်ခိုက်နေတဲ့ဂီတွန်တောင်ကုန်းကို KIU ဘက်ကတန်းနောက်ဆုတ်ခွာပေးခဲ့ရပေမဲ့လက်ရှိထိုးစစ်ရှိန်မရတန့်သေးဘူးလို့သူကဆိုပါတယ်။လက်ရှိကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာမြန်မာတော်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေဖြစ်တဲ့ KIU ကချင်လွတ်လပ်ရေးဖွဲ့ DNL တန်းပလောင်တပ်ဖွဲ့တွေအကြမ်းမှာတိုက်ပွဲတွေရက်ဆက်ဆုစုလို့ဖြစ်ပွားနေခဲ့ပါတယ်။တိုက်ပွဲတွေကြောင့်ဒေသခံကြေးရွာသားတွေကလည်းစစ်ပြေးဒုက္ခတွေဖြစ်နေစစ်ဘေးသိမ်းရှောင်နေရပါတယ်ခင်ဗျာ။